မြန်မာနိုင်ငံအခြေတဲကိုဖြစ်ရှင်ရမှာထိုင်းနိုင်ငံရောအာဆီယံနိုင်ငံတွေကပါပိုပြီးလက်တွေ့ကြတဲ့ချင်းကပ်မှုလိုအပ်တယ်လို့ထိုင်းဒုတိယနိုင်ငံကြီးဝန်ကြီးဟောင်းဆီယာဆက်ဖွန်ကက်ကျောက်ကဒီနေ့ထိုင်းနိုင်ငံချူလာဘန်ကုန်းတက္ကသိုလ်မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲမှာပြောသွားပါတယ်။၅နှစ်ထဲကိုဝင်လာတော့မဲ့ဒီမြန်မာအခြေတဲနဲ့အာဆီယံနဲ့ထိုင်းနိုင်ငံအနေနဲ့ရေရှည်တည်တဲ့အခြေရအောင်အပိသက်လှုပ်ပေးနိုင်မလားခေါင်းစဉ်နဲ့ဆွေးနွေးပွဲကိုချူလာဘန်ကုန်းရဲ့နိုင်ငံတကာလေးလံရေးခြံကကမကထလှုပ်ပေးခဲ့တာပါကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံရဲ့ပြဿနာအချက်အသေးကိုဖြေရှင်းရမှာစီးရင်းနီးနဲ့ဖြေရှင်းလို့ရမယ်လို့ထိုင်းနိုင်ငံအနေနဲ့မယုံကြည်တဲ့အကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအောင် CSF Fogarty ကဒီကနေ့အခမ်းအနားမှာပြောဆိုသွားတယ်ဒါကြောင့်လဲတန်မှန်ရေးအရရွေးချယ်စရာလမ်းတွေကိုစဉ်းစားပြီးထိုင်းနိုင်ငံအနေနဲ့ပို့ပြီးတော့တက်တက်ကြောကြောဦးဆောင်ဦးရွက်ချင်းကပ်ဖို့သူကပြောဆိုသွားတာပါအာဆီယံအနေနဲ့ပုံပြီးထျောက်တဲ့မဟာဗျူဟာတည်းကလိုအပ်နေပြီလို့လဲသူကဝေဖန်ပြောဆိုပါတယ
် What am I frustration with the efforts of ASEAN design
ကျွန်တော်စိတ်ပျက်မိတာကအာဆီယံကစကားတွေအများကြီးပြောပါတယ်ဒါပေမဲ့တကယ်တမ်းအရေးယူဆောင်ရွက်တာမျိုးမရှိပါဘူးကျွန်တော်တို့အမြဲပြောနေတာကစကားတွေပြောတဲ့အခါကျွန်တော်တို့အမြဲညီညွတ်ကြပါတယ်အရေးယူဆောင်ရွက်ဖို့ဆိုရင်ညီညွတ်မှုမရှိတော့ပါဘူးအစည်းအဝေးတွေတော်တော်များများမှာဘုံသဘောတူညီချက်၅ရပ်ကိုထောက်ခံပါတယ်အာဆီယံ2ကိုယ်စားလှယ်ခံထားရေးကိုထောက်ခံပါတယ်ဆိုတာမျိုးပြောကြပြီးရင်အဲ့ဒီမှာပဲလမ်းဆုံသွားပါတယ
်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီပေးဖို့လူသားချင်းစာနာမှုတွေကတစ်ဆင့်ဆွေးနွေးပွဲတွေပေါ်ပေါက်လာအောင်တိုက်တွန်းတဲ့နီလာမျိုးတွေကိုကျင့်သုံးဖို့သူကအကြံပြုပြောဆိုသွားတာပါတချို့တည်းမှာပဲတနိုင်ငံနဲ့တနိုင်ငံကြားဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပေါ်မှာသတ်မှတ်ချက်တွေလွဲမနေတယ်လို့လည်းသူကဝေဖန်ပြောဆိုပါတယ
်And what I'm really concerned about is that this principle.
တနင်္ဂနွေနေ့တနင်္ဂနွေဂျာဝင်မဆက်ဖေးဆိုတဲ့မူဝါဒအပေါ်မှာကျွန်တော်ထပ်ပြီးတော့ဆွေးရင်ပါတယ်။ပြည်တွင်းရေးကိုဝင်မဆက်ဖက်ဘူးဆိုတာပါ။မြမရေးမှာဒီထက်ပိုးပြီးတော့မပါဝင်နိုင်အောင်တိတ်ပင်ထားတယ်လို့ဖြစ်နေပါတယ်။ကျွန်တော်အနေနဲ့ဆိုရင်ဒါကဘာမှမလုပ်တာကိုမှန်တယ်ဆိုတာတက်တည်ပြဖို့လာဆိုပြီးတော့ရောင်းတွေးမိပါတယ်
။သူဖြစ်စေခြင်းနဲ့ဂျာဝင်ဆောင်ရွက်မှုဆိုတာကတခြားနိုင်ငံတဲ့နိမိတ်တဲကိုဝင်တာမျိုးမဟုတ်ပဲအပြုသဘောဆောင်တဲ့ချင်းကပ်မှုနဲ့မြန်မာနိုင်ငံရဲ့အခြေအနေဇူးကြီးကိုကြော်လွှားနိုင်အောင်ဂျာဝင်ကူညီဖို့ဖြစ်တယ်လို့လည်းဒုနိုင်ငံခြားရေးဝန်ကြီးအောင်ဆီယာဆက်ကပြောတော့ပါတယ်။ဒါမှမဟုတ်မြန်မာအရေးမှာမြန်မာနိုင်ငံကိုယ်တိုင်ဥဆောင်ပြီးမြန်မာနိုင်ငံတွင်းကသာအပြည့်ရှာရမယ်ဆိုတာကိုလည်းသူကအခိုင်အမာယုံကြည်တဲ့အကြောင်းပြောဆိုပါတယ်။ ISP မြန်မာအဖွဲ့ကတရုတ်နိုင်ငံဆိုင်ရာလေးလာရေးအစီအစဉ်ကြီးကဲမှတ်နှမ်းလွင်ယတနာအောင်ကလည်းစင်တီဘဲမှာပါဝင်ဆွေးနွေးပါတယ်။တရုတ်နိုင်ငံဟာထိုင်းနိုင်ငံနဲ့စာရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်ပြီးနယ်စပ်တည်ငြိမ်ရေးစီရင်တင်မှမှုတွေရောကြရေးအတွက်ပို့ပြီးတော့ဖိအားပေးနိုင်တဲ့ဩဇာတည်ရောက်မှုရှိတာကိုမကြသေးခင်တုန်းကပြည်ခတ်ရစိဆွေးနွေးပွဲတွေနဲ့နှိုင်းယှဉ်ပြောပြသွားတော့ပါ
China and Thailand
လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာလက်တလောအမေရိကန်ပြည်ထောင်စုကပေးနေတဲ့နိုင်ငံတကာအကူအညီတွေဆိုင်းငံ့ထားတဲ့အတွက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေပါဝင်အကူအညီပေးရေးအဖွဲ့တွေနဲ့မြမရီလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအခက်အခဲတွေကြုံတွေ့ရတဲ့အကြောင်းလဲစီးပွားပွဲမှာပါဝင်ပါတယ်။ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်း CSF Fogarty ကတော့အမေရိကန်ရဲ့အကူအညီကိုအာမခိုးပဲတခြားထောက်ပံ့ကူညီဖို့စံသားရှိတဲ့နိုင်ငံတွေနဲ့လက်တွဲပြီးထိုင်းနိုင်ငံအနေနဲ့ပြဿနာကိုဥဆောင်ဖြေရှင်းတဲ့အကြောင်းအကြံပေးပြောဆိုသွားပါတယ်ခင်ဗျာ။